Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2016ခုနှစ်အောက်တိုဘာလ23ရက်တနင်္ဂနွေနေ့ညနေခင်း VOA America အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ခီထိုက်ပါအီရန်နိုင်ငံမိုဆူးမြို့သိမ်းတိုက်ပွဲဆင်နွှဲနေတဲ့ခတ်လူမျိုးစုခေါင်းဆောင်တွေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးကာတာတွေ့ဆုံဆွေးနွေးပါတယ်ယီမန်နိုင်ငံမှာတော့အပြစ်ခတ်ရက်စဲရေးတက်တန်းကုန်လွန်ခဲ့ပြီးနောက်တိုက်ခိုက်မှုတွေပြန်ဖြစ်ပါတယ်မြန်မာကံယူတန်းတွေမှာမုံတန်းဝင်ရောက်တိုက်ခတ်နိုင်တယ်လို့မိုးစလကသတိပေးပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့မင်္ဂလာပင်လယ်ော်အရှိလေပိုင်းမှာဖြစ်ပေါ်နေတဲ့မုံတိုင်းငယ်ဟာတဖြည်းဖြည်းအားကောင်းလာလို့အနီရောင်အစ်စ်မုံတိုင်းသတိပေးချက်တွေကိုအစိုးရကထုတ်ပြန်နေပါတယ်ပြည်သူတွေမုံတိုင်းဘေးဒဏ်ဘလို့ကာကွယ်သင့်ပါသလဲနောက်မုံတိုင်းလမ်းကြောင်းဒဏ်သင့်နိုင်ခြေရှိတဲ့ဒေသတွေကရော
အခုကျွန်တော်ပြည်ငယ်နဲ့တိုင်းကိုအကြီးကဲလှုပ်ထားတာကအေယာဝတီလှုပ်ထားတယ်ရခိုင်လှုပ်ထားတယ်ဒီနှစ်ခုတော့ကျွန်တော်ကြက်ကြက်နန်းနှလှုပ်ထားတယ်ရန်ကုန်ကိုလည်းကျွန်တော်ကြက်နန်း
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးပြောဆိုခဲ့တာပါနောက်ပိုင်းမှာအပြည့်အစုံနာဆင်ရဖို့ရှိပါတယ်ရှင်နောက်နိုင်ငံဖွံ့ဖြိုးတိုးတက်ရေးမှာပါဝင်ကြဖို့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေကိုတိုက်တွန်းလိုက်တာနဲ့တပြိုင်တည်းဥပဒေနဲ့အညီမှန်မှန်ကန်ကန်လှုပ်ကြဖို့ကိုလည်းဒေါင်ဆန်းစုကြည်ဘက်ကတိုက်တွန်းပြောဆိုလိုက်တဲ့သတင်းကိုနားဆင်ရမှာပါဒီလိုသတင်းစောင့်မတွေမတင်ဆက်ခင်မှာအခုအရင်ဆုံးတနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးမှာဖြစ်ပါတယ်ရှင်
အီရန်နိုင်ငံမြောက်ပိုင်းအာဘယ်မြို့ကိုအမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိနေပြီးအစ္စလာမ်ရဲ့အစွန်ရောက် IS တို့လက်ကနေမိုဆူးမြို့ပြန်လည်ရရှိရေးတိုက်ခိုက်နေတဲ့ခတ်လူမျိုးစုခေါင်းဆောင်တွေစစ်တပ်တပ်မှုတွေနဲ့တွေ့ဆုံဆွေးနွေးပါတယ်ကျိုးတင်မကျညာပဲအာဘယ်မြို့ကိုရောက်ရှိပြီးမကြာခင်မှာပဲနိုင်ငံမြောက်ပိုင်းခတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အခြေအကဲခတ်လူမျိုးစုခေါင်းဆောင်မာဆွတ်ဘာစနီနဲ့တွေ့ဆုံခဲ့တာပါအရသာတသန်းလောက်ရှိတဲ့မိုဆူးမြို့တဲကိုတခြားတပ်ဖွဲ့တွေဝင်ရောက်နိုင်ဖို့လမ်းရှင်းပေးတဲ့အနေနဲ့ပက်ရှမာကခတ်လူမျိုးစုတပ်ဖွဲ့တွေကမြို့ရဲ့အရှေ့မြောက်ဘက်ပိုင်းမှာအစ္စလာမ်ရဲ့အစွန်ရောက် IS တို့ကိုတိုက်ထုတ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချနေတုန်းကတူရကီမြို့တော်အန်ကာရာမှာတူရကီသမ္မတနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ကာကွယ်ဝင်ကြီးကာတာကမနေ့စနေနေ့တုန်းကတော့အီရတ်ဝင်ကြီးချုပ်နဲ့ဘက်ဂရက်မြို့တော်မှာတွေ့ဆုံမှုမှာတော့မိုဆူးမြို့ပြန်လည်သိမ်းပိုက်ရေးတိုက်ပွဲမှာတူရကီရဲ့အခန်းကဏ္ဍကိုဆွေးနွေးခဲ့ပါတယ်။အီရတ်ဝန်ကြီးချုပ်ဟိုက်ဒါ엘အဘာဒီကမိုဆူးမြို့သိမ်းတိုက်ပွဲမှာတူရကီပါဝင်မဲ့ကမ်းလှမ်းချက်ကိုပယ်ချခဲ့ပါတယ်ရှင်။
နိုဝင်ဘာ10ရက်နေ့ကျင်းပမယ့် American ရွေးကောက်ပွဲမတိုင်ခင်18ရက်လောက်အလိုပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မှာလုပ်တဲ့မဲဆွယ်ပွဲမိန့်ခွန်းမှာ Republican သမ္မတလောင်း Donald Trump ကလူဝေးမှုကြီးကြပ်ရေးပြည်ပြင်ပြောင်းလဲမှုဆိုင်ရာအဆိုပြုချက်တစ်ခုကိုတင်ပြပြီးတော့သူသမ္မတရာထူးရခဲ့ရင်ပထမရပ်ပောင်းတရားအတွင်း American လူလက်တန်းစားတွေအတွက်အခွင့်35ရာခိုင်နှုန်းလျှော့ချဖြတ်တောက်မယ်လို့ပြောဆိုလိုက်ပါတယ်မနေ့စနေနေ့ကပြောခဲ့တဲ့မူဝါဒပိုင်းဆိုင်ရာမိန့်ခွန်းတစ်ခုမှာသူ့ကိုလိမ်မိုင်းဆိုင်ရာစော်ကားမှုနဲ့ဆွဆွဲပြောဆိုထားတဲ့အမျိုးသမီးတရားစင်လောက်ကိုလည်းရွေးကောက်ပွဲပြီးရင်တရားစွဲမယ်လို့ပြောဆိုသွားပါတယ်။သူဒီရွေးကောက်ပွဲမှာအနိုင်ရရင်အမေရိကန်နိုင်ငံကိုဘယ်လိုအုပ်ချုပ်မယ်ဆိုတဲ့အကြောင်းကိုရှင်းပြရတာကနေသူနဲ့တကယ်မပတ်သက်ခဲ့ပဲလိမ်ညာဆွဆွဲတဲ့အမျိုးသမီးတွေကိုတရားစွဲမယ်လို့ပြောဆိုခဲ့ပြီးမကြခင်မှာပဲလွန်ခဲ့တဲ့ဆယ်နှစ်ကကယ်လီဖိုးနီးယားပြည်နယ်လိတ်တာဟိုးကောက်တီရိုက်ပြိုင်ပွဲလုပ်တုန်းကမစ္စတာ ထရမ့်ကသူ့ကိုမဖွဲမရလုပ်ခဲ့တယ်လို့ရုပ်ရှင်မင်းသမီးဟောင်းဂျက်စီကာဒရိတ်ကဆွဆွဲပြောဆိုလိုက်ပါတယ်။မဖွဲမရလုပ်ခဲ့ပြီးတဲ့နောက်ပိုင်းသူနဲ့တညနေအချိန်ဖြုန်းရင် ထရမ့်ရဲ့ကိုပိုင်ချက်လျင်3ခွင့်နဲ့ဒေါ်လာ1000ပေးမယ်လို့ကန့်လန့်ခဲ့တဲ့အကြောင်းလဲပြောဆိုသွားပါတယ်။ပြီးခဲ့တဲ့နှစ်ပေါင်း153နှစ်တုန်းကပင်ဆယ်ဗေးနီးယားပြည်နယ်ကပြည်တွင်းစစ်ဖြစ်နေတဲ့စစ်မြေပြင်သားကဂက်တစ်ဘတ်ဒေသမှာစစ်ကြောင်အကြီးအကျယ်လူမျိုးရေးကွဲပြားမှုပြဿနာတွေနဲ့ရင်ဆိုင်နေရတဲ့အမေရိကန်နိုင်ငံအတွက်အရေးပါတဲ့သမိုင်းဝင်မိန်ကွန်းတစ်ရက်ကိုသမရအိဗရာဟင်လင်ကွန်းကပြောကြားခဲ့ပါတယ်။အဲ့ဒီသမိုင်းဝင်နေရာမှာပဲမနေ့ကမိန်ကွန်းပြောခဲ့တဲ့ဒေါ်နယ်ထရမ့်ကတော့အမေရိကန်နိုင်ငံကိုတရားမဝင်ဝင်ရောက်လာသူအားလုံးကိုအ ਨੇ စုံထောင်ဒဏ်2နှစ်ချမှတ်ပြီးတရားမဝင်ဝင်ရောက်မှုတွေကိုပိတ်ပင်ဟန်တားသွားမယ်လို့ပြောဆိုခဲ့ပါတယ်။
Sorry ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကရင်းမြနိုင်ငံမြို့တော်ဆာနာတဝိုက်ကိုဒီကနေ့တနင်္ဂနွေနေ့မှာလေးချောင်းတိုက်ခိုက်မှုတွေပြန်ဆနေပါတယ်။82နှစ်အရွယ်ကြာအပြစ်ခတ်ရက်စရည်တက်တန်းကုန်ပြီးတဲ့နောက်မှာအခုလိုတိုက်ခိုက်မှုတွေဖြစ်လာတာပါ။ကုလသမဂ္ဂအထူးကိုယ်စားလှယ်အစ္စမဲအာမဲကတော့အပြစ်ခတ်ရက်စရည်ဆက်ပြီးရှိနေဖို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အပြစ်ခတ်ရက်စရည်ဆောင်ရွက်လို့တဲ့နောက်ရက်အနေငယ်အတွင်းပိုပြီးကြဲကြဲပြန့်ပြန့်ဖြစ်လာစေဖို့ရည်ရွယ်တယ်လို့သူကပြောဆိုတာပါ။ ဒေသအတော်များများမှာနှစ်ဖက်စလုံးကအကြမ်းဖက်တိုက်ခိုက်မှုတွေကြားနေရပေမဲ့လည်းအပြစ်ခံရဆဲရေးကိုတော့နှစ်ဖက်စလုံးကလိုလားပုံရတယ်လို့လည်းကုလအထူးကိုယ်စားလှယ်ကပြောပါတယ်ရှိမနိုင်ငံမှာဆော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေနဲ့အီရန်ကကြောတောင်နောက်ခံပေးထားတဲ့ဟူသီသဘောအဖွဲ့တွေကြားစနေနေ့နှောင်းပိုင်းရောက်မှတက်တန်းကုန်မဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ရရှိထားတဲ့အခြေအကပဲဆော်ဒီရှိမနိုင်ငံနယ်စပ်မှာတော့တောက်ကြနေကနေစနေနေ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်မြို့တော်ဆာနာရဲ့အရှိတ်မှာရှိတဲ့ဟူသီသဘောတွေရဲ့ဒုံးကျည်ပြစ်စင်ကိုဆော်ဒီဥဆောင်တဲ့မဟာမိတ်အဖွဲ့ကလေးချောင်းကနေပြစ်ခတ်ခဲ့တယ်လို့လည်းမျက်မြင်သက်တွေတွေကပြောပါတယ်ရှင်
မနေ့စနေနေ့ကဟေတီအကျဉ်းထောင်ထဲမှာအရာရှိတယောက်ကိုတတ်ပြီးလက်နက်တချို့ခိုးယူသွားတဲ့အကျဉ်းသားတချို့ထောင်ထဲကနေထွက်ပြေးလွတ်မြောက်နေတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ဟေတီနိုင်ငံမြို့တော်မြောက်ဖက်ကီလိုမီတာ50လောက်အကွာမှာရှိတဲ့ကန်ယူရန်မြို့တစ်မြို့ဖြစ်တဲ့အာခဟီမြို့ကအကျဉ်းထောင်မှာထောင်ပေါက်မှုဖြစ်ခဲ့တဲ့အတွက်လူတချို့ဒဏ်ရာရခဲ့တယ်လို့တရားသူကြီးဟန်ရီကလောက်လူးစ်ရင်းကအတည်ပြုပြောဆိုပါတယ်။ကုလသမဂ္ဂညီညာရေးတပ်ဖွဲ့ရဲ့အကူအညီနဲ့ထွက်ပြေးနေတဲ့အကျဉ်းသား184ယောက်ကိုရှာဖွေနေစေဖြစ်ပါတယ်။အကျဉ်းထောင်သားကလမ်းတွေတစ်လျှောက်မှာစစ်ဆေးဂိတ်တွေကိုချထားပြီးတော့ရဲတပ်ဖွဲ့ဝင်တွေကစစ်ဆေးနေကြပါတယ်။အခုချိန်ထိထွက်ပြေးသူတွေက17ယောက်ကိုဖမ်းမိထားပြီးတော့ကျန်တဲ့သူတွေကိုရဲတပ်ဖွဲ့ကဆက်ပြီးရှာဖွေနေစေဖြစ်ပါတယ်။ထွက်ပြေးနေတဲ့အကျဉ်းသားတွေကိုရှာနေစေမှာလုံခြုံရေးအဆောင်တစ်ယောက်ကိုအသက်ခံလိုက်ရပြီးတော့အကျဉ်းသား3ယောက်ဒဏ်ရာရခဲ့တဲ့အထက်မှာတယောက်ကတော့ငွေရထားတဲ့ဒဏ်ရာနဲ့သေဆုံးခဲ့တယ်လို့တရားရေးဝန်ကြီးဌာနဝန်ကြီးကမ်လီအက်ဒေါ်ဂျူနီယာက writer သတင်းကိုပြောဆိုပါတယ်။လူတွေပြည့်သိမ့်နေတဲ့အကျဉ်းစခန်းကနေရေချိုးဖို့အထွက်လမ်းမှာအကျဉ်းသားတွေကလူညုံရေးအရာရှိတွေကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်မှုတွင်အကျဉ်းသားတယောက်နယံမောကချော်ကြပြီးခေါင်းကွဲသေဆုံးခဲ့တယ်လို့လည်းတရားရေးဝန်ကြီးကပြောဆိုပါတယ်။အာခဟီဒေသတစ်ဝိုက်ကိုရှောင်ကျဉ်မှုအမေရိကန်နိုင်ငံသားတွေကိုအမေရိကန်တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်မြန်မာကံယူထမ်းတွေဖြစ်တဲ့ရာဝတီမြဝကျွန်းပေါ်ဒေသနဲ့ရခိုင်ပြည်နယ်တောင်ပိုင်းတို့မှာနောက်12နာရီအတွင်းမုန်တိုင်းဝင်ရောက်တိုက်ခိုက်နိုင်တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။ရာဝတီတိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်တောင်ပိုင်းတို့မှာလေးတိုင်နှုန်းတနအီကို45မိုင်ကနေမိုင်50အထိတိုက်ခိုက်နိုင်ပြီးမုန်တိုင်းဝင်ရောက်တိုက်ခိုက်ချိန်မှာရာဝတီတိုင်းလက်ပုတ်တာခရိုင်နဲ့ရခိုင်ပြည်နယ်တန်တွဲခရိုင်အတွင်းမှာမုံတိုင်းတီရဲ့အမြင့်ဆုံးဖြစ်ပြီးတော့ခုနှစ်ပေကနေ10ပေကန့်အထိမြင့်တက်နိုင်တယ်လို့လည်းမိုးလေဝသနဲ့ဇလဗေဒကခန့်မှန်းထားပါတယ်။အင်းရဲ့ဘဝင်းကျင်နဲ့အင်းရဲ့ကြန့်ခိုင်မှုကိုစစ်ဆေးကြဖို့အင်းအနီကျိုးချနိုင်တဲ့တစ်ပင်တစ်ကိုင်းတွေရှင်းလင်းထားဖို့နဲ့အသက်ကယ်ကုန်းမြင့်ရေလွတ်နိုင်တဲ့နေရာတွေလိုမိသားစုအရေးပေါ်ပြောင်းရွှေ့နိုင်တဲ့နေရာတွေကိုကြိုတင်စဉ်းစားထားကြဖို့အပါအဝင်မိုးလေဝသသတင်းတွေကိုနှားဆွင့်ကြဖို့မုံတိုင်းချနိုင်တဲ့အခြေအနေကိုကြိုတင်ပြင်ဆင်ထားကြဖို့မြန်မာအစိုးရကလည်းတိုက်တွန်းထားပါတယ်ရှင
်။ဒီကနေ့တင်းတွေနေ့မှာဂျပန်နိုင်ငံအုတ်ဆူနိုမီယာမြို့ကပန်းဂျန်တစ်ခုနားနေရာနှစ်ခုမှာဇက်တိုက်ဆိုးသလိုဘုံးပေါက်ကွဲခဲ့တဲ့အတွက်လူတစ်ယောက်သေဆုံးပြီး၃ယောက်ဒဏ်ရာရသွားတယ်လို့ဒေသခံသတင်းတွေကအတည်ပြုပါတယ်။ဇက်တိုက်ပေါက်ကွဲတဲ့ဘုံးတံတွေနဲ့တူထွက်လာတဲ့မိဂိုမဲတွေကိုလူမှုကွန်ရက်စာမျက်နှာပေါ်ကဗီဒီယိုတစ်ခုကတင်ပြကြရပါတယ်။ရိုးရာအမှုပညာပွဲတော်တစ်ခုကျင်းပနေတဲ့ပန်းချံအဆက်နားမှာမိလောင်ကျွမ်းပစ္စည်းနေတဲ့ထိုင်ကုန်းတစ်ခုနဲ့တူပန်းချံနဲ့မီတာ200လောက်အကွာကရင်ရနာစခန်းမှာလဲကားနှစ်စင်းမိလောင်ပစ္စည်းနေတာကိုရုပ်မြင်သတင်းတစ်ခုကဖော်ပြပါတယ်။ပောက်ကွဲတဲ့အကြောင်းရင်းကိုကုရက်တီမသိရသေးဘူးလို့သတင်းမီဒီယာတွေကပြောဆိုပြီးမြို့သားအမှုပညာပွဲတော်ကိုလည်းချက်ချင်းဖျက်သိမ်းလိုက်ရပါတယ်။ဒုတိယကြိမ်ပောက်ကွဲတဲ့ဘုံကပိုပြင်းထန်တယ်လို့ပွဲစီစဉ်သူတွေကမှတ်ချက်ပေးပြောဆိုပါတယ်။နေရာနှစ်ခုမှာဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုတွေဆက်ဆက်မှုရှိမရှိစုံစမ်းစစ်ဆင်းနေတယ်လို့ပြောပေမဲ့အသေးစိတ်ကိုရဲတပ်ဖွဲ့တာဝန်ရှိသူတွေကထုတ်ဖော်မပြောသေးပါဘူးရှင်
။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာရီရိုရာထူးခနှုတ်ထွက်ရေးဥတီသွားစီနိုင်တဲ့လူမှုဆန္ဒခံယူမှုလုပ်ငန်းစဉ်ကိုဆိုင်းငံ့လိုက်တဲ့အပေါ်ဆန့်ကျင်တဲ့အနေနဲ့မြို့တော်ကရကတ်မှာထောင်နဲ့ချီတဲ့အမျိုးသမီးတွေမနေ့စနေနေ့ကချီတက်ခဲ့ကြပါတယ်။အစိုးရကိုလူသိရှင်ကြားဝေဖန်မှုနဲ့လူသိများပြီးအချင်းချနေတဲ့နိုင်ငံရေးခေါင်းဆောင်တွေရဲ့ဇနီးတွေဖြစ်တဲ့လီလီယန်တင်တိုရီနဲ့ပက်ထရစ်ရှာဂူတာရက်စ်တို့ဦးဆောင်တဲ့ဆန္ဒပြသူတွေကအရေးပါတဲ့အဝေးပြေးလမ်းမကြီးပေါ်ကလမ်းတစ်ခုကိုပိတ်လိုက်ပြီးတမရမာဒူရိုအစိုးရကိုမကျေနပ်တဲ့အကြောင်းဆန္ဒပြခဲ့ကြတာပါ။ဗင်နီဇွဲလားနိုင်ငံအနာရှင်လက်ကလွတ်မြောက်ရေးရွေးကောက်ပွဲတစ်ခုကျင်းပနိုင်ဖို့အခြေခံဥပဒေကိုလေးစားလိုက်နာဖို့တောင်းဆိုတယ်လို့လည်းလှုပ်သားတအုပ်ကပြောပါတယ်။ လူရုဆန္ဒခံယူဖွဲ့ပေါ်တနင်္လာနေ့ပါကြဆန့်ကျင်စည်းရုံးမှုတွေအပြီးပြီးခဲ့တဲ့ကြာသပတေးနေ့ကလူရုဆန္ဒခံယူဖွဲ့ကိုရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကရပ်ဆိုင်းလိုက်တာဖြစ်ပါတယ်
။ American Telephone ဆက်သွယ်ရေးကုမ္ပဏီ AT&T က HBO CNN အပြင်ထိတ်တန့်လင်းတို့လူသားနဲ့ Harry Potter ရုပ်ရှင်တွေထုတ်လုပ်တဲ့ Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ Time Warner ကိုဒေါ်လာ 85.4 ဘီလီယံနဲ့ဝယ်ယူဖို့သဘောတူလိုက်ပြီးဖြစ်ပါတယ်။အစုရှယ်ယာနဲ့ငွေသားလွှဲပြောင်းရေးဆိုင်ရာကိစ္စတွေကို Time Warner အစုရှယ်ယာပန်ရှင်တွေကအတီးပြုတ်မှာဖြစ်ပြီး American Antitrust ဥပဒေကြီးကြပ်ထိန်းသိမ်းသူတွေကစစ်ဆေးသုံးသပ်ကြမှာဖြစ်ပါတယ်။ကုမ္ပဏီနှစ်ခုရဲ့ဒါရိုက်တာအဖွဲ့ဝင်အားလုံးကဝယ်ယူရေးဆိုင်ရာသဘောတူညီချက်ကိုတညီတညွတ်ထဲသဘောတူထားကြပြီးဖြစ်ပါတယ်။ကုမ္ပဏီအသစ်အနေနဲ့တယ်လီဖုန်းနဲ့တခြားခင်မီဆက်သွယ်ရေးပစ္စည်းတွေမှာသူတို့ရဲ့ဝန်ဆောင်မှုကိုဝယ်ယူသုံးစွဲသူတွေအကြိုက်တိုးတက်အောင်လှုပ်ဆောင်မှာဖြစ်ပြီး Cable TV ကုမ္ပဏီတွေအတွက်အကောင့်နဲ့ပြန်ပြဖြစ်လာလိမ့်မယ်လို့ AT&T ရဲ့ Internet စာမျက်နှာမှာဖော်ပြပါတယ်။ဒါဟာကုမ္ပဏီနှစ်ခုစလုံးနဲ့ Amazon Live ဖက်ညီတဲ့ခွန်အားသစ်ဖြစ်စေလိမ့်မယ်လို့ AT&T ဥက္ကဋ္ဌနဲ့အမှုဆောင်ရာရှိချုပ် Randall Stephenson ကသူ့ရဲ့ကြေညာချက်မှာဖော်ပြပါတယ်။ AT&T နဲ့ပူးပေါင်းရတဲ့အတွက် Time Warner ရဲ့အကြီးအသေးမြင့်မားမယ်လို့လည်းဥက္ကဋ္ဌနဲ့အမှုဆောင်ရာရှိချုပ် Jeff Viewers ကတုံ့ပြန်ပြောဆိုပါတယ်။
တနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုက်နဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးကြပါမယ်။ဘင်္ဂလားပင်လယ်အော်အရှေ့အလယ်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာတဖြည်းဖြည်းအားကောင်းလာနေတဲ့အတွက်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေအနီရောင်အစစ်မုန်တိုင်းသတိပေးချက်ကိုအောက်တိုဘာလ23ရက်ဒီကနေ့နေ့လယ်ပိုင်းမှာထုတ်ပြန်ပါတယ်။မုန်တိုင်းငယ်အားကောင်းလာမယ်ဆိုရင်ရခိုင်ပြည်နယ်ကမ်းရိုးတန်းဒေသတွေနဲ့ AR တိုင်းဘက်မှာလေတိုက်နှုန်းဟာတနအီကို45မိုင်ကနေမိုင်90အထိတိုက်ခတ်လာနိုင်တဲ့အခြေအနေမှာရှိနေပါတယ်။မအေးမှာသတင်းပေးပို့ထားပါတယ်ရှင်။
မင်္ဂလာပင်လယ်အော်အရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့မှုန်တိုင်းငယ်ဟာအရှေ့မြောက်ဘက်ကိုရွေ့ရှားနေတာကြောင့်မြန်မာနိုင်ငံအတွင်းရခိုင်ကမ်းရိုးတန်းနဲ့ AR တိုင်းဘက်မှာမှုန်တိုင်းအန္တရာယ်ကြုံရနိုင်တဲ့အခြေအနေရှိနေတယ်ဆိုပြီးမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေအနီရောင်သတိပေးချက်ကိုထုတ်ပြန်လိုက်တာပါမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးကျော်လင်းဦးကသတိပေးချက်ထုတ်ပြန်ရတဲ့အခြေအနေတွေကိုအခုလိုရှင်းပြပါတယ်
ไซโคลนมုန်တိုင်းရှစ်ကိုရောက်မှုဒါလည်းမှာအားကောင်းတဲ့မုန်တိုင်းငယ်လေးဖြစ်ဖို့အင့်တစ်င့်ပြန်သေးတယ်ပေါ့နော်ဒါမှလည်းမုန်တိုင်းငယ်လေးအချင်းနဲ့ပဲကျွန်တော်တို့ရဲ့အရာဝတီကိုင်းဝရတော့တပြည့်ပြည့်ချစ်ချစ်ပြည့်ပြည့်နဲ့ရေးလာကျွန်တော်တို့ကိုင်းနဲ့ဒါနီးလာတဲ့အချင်းတွေဖြစ်တယ်အဲဒီမုန်တိုင်းခံမဲ့ရဲ့သမန်းချက်အများစုမော်ဒယ်ဒီမှာလဲဒီမှာကိုင်းဝရန်ကိုမကွေးခင်မဝင်ခင်နဲ့ကပြန်ဖွင့်သွားမဲ့ပုံစံတွေလည်းပြရတယ်လို့မြန်မာကိုင်းဝရန်ကိုဒီမှာကျွန်တော်ကိုင်းဝရန်တောင်ပိုင်းဒေသတွေကိုကိုကြီးကမှနောက်နောက်ပဲပြန်ယူရှားသွားမယ်လို့သိရတယ်ပုံစံမျိုးနဲ့တော့သိရတယ်ပေါ့နော်အဲ့လိုမျိုးချင်းတွေကြမလို့ကျွန်တော်တို့ကန်းနဲ့လည်းရန်နီးနေတဲ့ကြောင့်ကျွန်တော်တို့အမီယာမုန်တိုင်းတိမုန်တိုင်းငယ်တတိယကျက်ကိုထုတ်ပြန်ထားပြီးတော့ဒီမုန်တိုင်းငယ်နဲ့ပတ်သက်တဲ့နောက်ဆက်တွဲဒီအကျိုးတရားမှုတွေအဖြစ်နဲ့ကျွန်တော်တို့ဒီတိုင်းတော့ကို45မိုင်မိုင်50ရန်ကုန်တိုင်းဒေသအတွက်ဆိုမိုင်30 35မိုင်ဒီအနည်းဆုံးတိုက်ခတ်နိုင်တဲ့အခြေအနေတွေရဲ့နောက်ပြီးတော့အေရဝတီဒေသကြီးနဲ့ရခိုင်ပြည်နယ်တောင်ပိုင်းဒေသအတွက်မုန်တိုင်းတွေအဲ့အောင်နိုင်တဲ့ခံမှန်းချက်တွေရဲ့ဆက်ဆက်ပြီးတော့အကြံကြီးချက်လေးတွေကျွန်တော်တို့ထုတ်ပြန်ထားတာ
ဒီကနေ့တိုင်းထွာချက်အရအောက်တိုဘာလ23ရက်နေ့ညကနေ24ရက်နေ့မနေ့အတွင်းမှာမှုန်တိုင်းငယ်တစ်ခုဖြစ်ပွားသွားနိုင်တယ်ဆိုပြီးဦးကျော်လင်းဦးကဆိုပါတယ
်အဲကျွန်တော်တို့ဒီစီနီယာဒီမှုန်တိုင်းငယ်လေးရဲ့ဒီရေချမ်းမှုအလန်းအလာကလည်းဒီ23ရက်နေ့ညတကောင်ရံအချိန်နောက်ကြတော့အောင်24ရက်နေ့မနေ့ပိုင်းလောက်ကြာလို့ရှိရင်အနောက်မြောက်ဘက်ပြန်ပြေးသွားနိုင်ပြီးများတယ်သို့တော်လည်းဒီရေပြင်းရနေမဟုတ်ဘဲနဲ့ကျွန်တော်တို့ရဲ့အရာဝတီမြို့တော်ကျွန်းမော်ဒီကနေဝင်ပြီးတော့မှပြန်ပြေးသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီအဝတိုင်းဒေသနဲ့ရခိုင်တောင်ပိုင်းဒေသတွေအန္တရာယ်ရှိနိုင်တဲ့ဆိုကြမှုတို့ကျွန်တော်တို့ကျူးလင်တဲ့ဒီကြက်တွေထုတ်ပြန်တာဖြစ်ပါတယ
်ဘင်္ဂလားပင်လယ်အော်အရှေ့အလယ်ပိုင်းမှာဖြစ်ပေါ်နေတဲ့မှုန်တိုင်းငယ်ဟာအရှေ့မြောက်ဘက်ကိုရွေ့ရှားခဲ့ပြီးမြန်မာနိုင်ငံကိုကိုကျွန်းမြို့ရဲ့မြောက်အနောက်မြောက်ဘက်85မိုင်ခန့်ဟန်ကြီးကျွန်းမြို့ရဲ့အနောက်တောင်ဘက်85မိုင်ခန့်ပသိမ်မြို့ရဲ့အနောက်တောင်ဘက်125မိုင်ခန့်ဂွားမြို့ရဲ့တောင်အနောက်တောင်ဘက်155မိုင်ခန့်ရန်ကုန်မြို့ရဲ့အနောက်တောင်ဘက်205မိုင်ခန့်အကွာပင်လယ်ပြင်ကိုဗဟိုပြုနေတာကြောင့်ရခိုင်ပြည်နယ်နဲ့အေရီတိုင်းတို့မှာလေတိုက်နှုန်းတွေဟာတနာယီကို45မိုင်ကနေမိုင်90အထိတိုက်ခတ်နိုင်ပါတယ်ရန်ကုန်တိုင်းအတွင်းမှာတော့ ကျနာကြီးကမိုင်30ကနေ35မိုင်လောက်ထိလေတိုက်နှုန်းပြင်းထန်နိုင်တယ်ဆိုပြီးမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကတော့ထုတ်ပြန်ထားပါတယ်။ မုံတိုင်းအကောက်လာမှုတွေကြောင့်အေရဝီတိုင်းဒေသကြီးလက်ပတ်တာခရိုင်နဲ့ရခိုင်ပြည်နယ်တောင်ပိုင်းသံတွဲခရိုင်တွေမှာမုံတိုင်းပြည်ရဲ့ခုနှစ်ပေကနေဆယ်ပေခန့်ထိမြင့်တက်လာနိုင်ကြောင်းခန့်မှန်းထားပါတယ်ဒီအတွက်ကံယူရန်တဝိုက်မှာနေထိုင်နေကြသူတွေဟာလေပြင်းတိုက်ခိုက်တဲ့ဒဏ်မိုးကြီးတဲ့ဒဏ်ရုတ်တရက်ရေကြီးတဲ့ဒဏ်မြေပြိုမှုစတဲ့အန္တရာယ်တွေကိုကြုံရနိုင်တာမို့ဘေးလွတ်ရ
ဌာနတွေဘလို့ကြိုတင်ပြင်ဆင်နေတယ်လဲဆိုတဲ့သတင်းကိုလည်းပြောပြပေးကြပါတယ်။အနီးအောင်ဆင့်တက်မှတ်လိုက်ပြီဖြစ်တဲ့မုံတိုင်းဘေးအန္တရာယ်ကြိုတင်ကာကွယ်နိုင်မှုသက်ဆိုင်ရာဒေသအုပ်ချုပ်ရေးတွေ၊ကူညီကယ်ဆယ်ရေးအဖွဲ့တွေကမုံတိုင်းသတိပေးချက်တွေကိုလိုက်လံနှိုးဆော်နေပါတယ်။ဘေးကင်းရာပြောင်းရွှေ့ကြဖို့ဒီအမိန်ပေးချက်တွေကိုမပြတ်မကွက်လိုက်နာကြဖို့နဲ့ရေဒီယိုရုပ်မြင်သံကြားကစတဲ့သတင်းဌာနတွေကစင်စက်မပြတ်ထုတ်ပြန်နေတဲ့မုံတိုင်းသတိပေးချက်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆွင့်ထားကြဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးကတိုက်တွန်းပြောဆိုလိုက်ပါတယ်။အခုဆိုရင်တော့ရခိုင်ပြည်နယ် AR တိုင်းနဲ့မုံတိုင်းလမ်းကြောင်းတန်ကြားရောက်နိုင်ခြင်းရှိတဲ့နေရာဒေသတွေမှာမုံတိုင်းသတိပေးချက်တွေလိုက်လံနှိုးဆော်နေပါတယ်။အသေးစိတ်ဆက်ပြီးပြောပြပေးကြပါမယ်ရှင်။မိုးလေဝသနဲ့ဇလားပြေတာညွှန်ကြားမှုဦးစီးဌာနရဲ့ညနေ၄နာရီထုတ်ပြန်ချက်အရဘင်္ဂလားပင်လယ်အော်အရှေ့ပိုင်းမှာလက်တလောဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာပုံမောအားကောင်းလာပြီးတော့နောက်၁၂နာရီအတွင်းမှာအားကောင်းတဲ့စိုက်ကလုန်းမုန်တိုင်းအဖြစ်ရောက်ရှိနိုင်ပါတယ်။မြမပင်လယ်ပြင်မြမကန်ယိုရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးမှာဖြစ်သလိုမိုးသက်လေပြင်းကြာရောက်တဲ့အချိန်ရေပြင်းမြေပြင်းလေဟာတနာရီကိုမိုင်၄၀ကနေ၄၅မိုင်အထိတိုက်ခတ်နိုင်တယ်လို့လည်းသတိပေးနှိုးဆော်ထားပါတယ်။မုန်တိုင်းလမ်းကြောင်းအရမုံတိုင်းငယ်ရဲ့လက်ရှိအခြေအနေဟာမြမကံယိုရန်မြဝကျွန်းပေါ်ဒေသတွေနဲ့နီးကပ်နေပြီးမုံတိုင်းကိုအနီးအောင်အဆင့်တက်မှတ်ပြီးတဘာဝဘေးရန်ရဲ့ကြိုတင်ကာကွယ်ရေးလုပ်ငန်းတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်နေပါတယ်။မုံတိုင်းဘေးဒဏ်အထိခိုက်နိုင်ဆုံးပြည်နယ်နဲ့တိုင်းနယ်မှာမုံတိုင်းသတိပေးနှိုးဆော်ချက်တွေနဲ့ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်ထားတဲ့အခြေအနေကိုတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
အခုကျွန်တော်တို့ပြင်ကျင်တဲ့တိုင်းကိုအဓိကလုပ်ထားတာကအေယာဝတီလုပ်ထားတယ်ရခိုင်လုပ်ထားတယ်ဒီနှစ်ခုတော့ကျွန်တော်တို့ကြက်ကြက်နနလုပ်ထားတယ်ရန်ကုန်ကိုလည်းကျွန်တော်တို့ကြက်ကြက်နနအေယာဝတီရန်ကုန်ရခိုင်ဒီမုံတိုင်းနဲ့ပတ်သက်ရင်တော့လေအရေးကြီးဆုံးအရေးကြီးဆုံးသတင်းကတော့ဒီသတင်းတွေကိုမပြတ်မလတ်နားထောင်ဖို့ဗလနာကြီးကြရင်ဘယ်လိုဝင်မယ်ဆိုတာဟိုကနေကြိုတင်ပြီးတော့ခန့်မှန်းပေးနေတယ်မြမသားလည်းအချိန်နဲ့မျှတောက်လျှောက်လွတ်နေတယ်ကျွန်တော် website ကလည်းလွတ်နေကျွန်တော်အနေနဲ့ကျွန်တော်ရဲ့ဝန်ကြီးဌာနကလည်းသက်ဆိုင်ရာပြည်နယ်နဲ့တိုင်း effective ဖြစ်နိုင်တဲ့ဒီ data တွေကိုအထူးစားပေးပြီးတော့ကျွန်တော်ဇက်တိုက်ဆက်သွယ်ဆောင်ရွက်နေတာရှိတယ်အဲ့ဒီသတင်းတွေကိုပြည်သူတွေကမပြတ်မလတ်စောင့်ကြနေဖို့ပဲလိုတယ်မုံတိုင်းနဲ့ပတ်သက်လို့ရှိရင်ဆေးဖြစ်တဲ့အန္တရာယ်ကင်းတဲ့နေရာတွေသတ်မှတ်ပေးပြီးသားဖြစ်ပါတယ်ဒီ data လိုက်အဲ့တမတ်တဲ့နေရာတွေကိုသွားချိန်ကြပြီဆိုအရောက်သွားကြဖို့ကိုနေရာကိုကိုတွေ့ဖက်မနေဘူးဒါအရေးကြီးဆုံးချက်ပါပဲ
ဆရာတော်ဝန်ကြီးဌာနအနေနဲ့ပြည်သူတွေအတွက်အဓိကဘယ်လိုများပြင်ဆင်ထားတာတွေရှိပါလဲဆရာ
ဒီအမျိုးသားစဘာဘေးစီမံခန့်ခွဲမှုကော်မတီကနေပြီးတော့ကျွန်တော်တို့ကြီးကြပ်တာပေါ့နော်တကယ်တော့လက်တွေ့လှုပ်ဆောင်နေတာတွေကတော့ပြည်နယ်နဲ့တိုင်းခရိုင်မြို့နယ်အဆင်ပြေဖော်ရနေတယ်ဒီကရိတ်ဟာလောလောဆယ်ဆယ်လောလောလလမဖြစ်ဘူးဖြစ်တယ်မသိနိုင်ဘူးဒါပေမဲ့အခုဝင်လာပြီဆိုရင်တော့ဖြစ်ဖို့များတယ်အဲဒါဆိုကျွန်တော်တို့ရိတ်ခါလုံလောက်သလားသူတို့တက်ပစ္စည်းပစ္စည်းလုံလောက်သလားဆိုတော့ကျွန်တော်ဖြည့်ပြီးပြရတယ်အတတ်နိုင်ဆုံးအကုန်ဖြည့်ပြီးပြရတယ်နံပါတ်၁ပေါ့နံပါတ်၂ကတော့အဲ့ဒီတင်းကိုဆင်ဆက်မပြပေးပြီးတော့လုံကြုံဆိတ်ချမယ့်နေရာကိုအဲ့တက်မှတ်ပေးပြီးတော့အဲ့နေရာတွေကိုပို့ဖို့အတွက်ညီလန်းနေတယ်လောက်ထားတယ်ဘာနာရီဝဲ group ဆိုတာတက်ကြီးရွယ်ဝင်မတန်ဆွားနေကလေးသူငယ်တွေကိုဝင်နေဒါတွေအတွက်ကိုလည်းဘလို့ဥစားပေးဆောင်ရွက်ထားတာရှိပါတယ်အဓိကတော့သူတို့တိပြောလိုက်နာဖို့လိုတာပြည်သူတွေက
ဒီမုံတိုင်းနားမှာရှိနေတဲ့ခုနလုတ်သားတွေအတွက်ကောဆရာဘလို့များ message ပေးချင်တာရှိပါလဲဆရာ
အဲ့ဒီအတွက်ကိုကျွန်တော်တို့လေအစိုးရအခြားဝန်ကြီးတွေနဲ့ပူးပေါင်းပြီးတော့တနည်းအားဖြင့်ဆောင်ရွက်ထားတာပါခင်ဗျာ။ကာယူရမှာတွားနေတယ်၊ပြည်တွေ၊နောက်ပြီးတော့တချို့ကတော့ဖောင်သစ်ဖောင်ချထားတဲ့လုပ်ငန်းရှင်တွေချခိုင်းထားတယ်။ဒါတွေကိုဒီဖောင်တွေကိုကျွန်တော်တို့ပြန်ပြီးတော့ဒီအဖွဲ့တွေကိုပြန်ပြီးတော့ခေါ်ဖို့နောက်ပြီးတော့ကမ်းလှမ်းတစ်လျှောက်မှာရှိတဲ့ဘလို့နေရမယ်ဘလို့ထိုင်ရမယ်ဘလို့အန္တရာယ်ရှိတဲ့ဆိုတာတွေကိုဒီလေယာဆက်ကြေးဆင်မြောက်ဝန်ကြီးဌာနနဲ့လည်းကျွန်တော်ပူးပေါင်းဆောင်ရွက်တယ်။ပူးဆောင်ဆက်သွယ်ရေးဌာနနဲ့လည်းပူးပေါင်းဆောင်ရွက်တယ်။အဲ့ဒီသူ့အောက်မှာလည်းမိုးလေဝသနဲ့ဇလားပြင်းရဆိုကျွန်တော်ဒီလိုမျိုးပူးပေါင်းဆောင်ရွက်ပြီးညှင်ကြားတိတိထုတ်နေတယ်
။ဒါကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးကိုဆက်သွယ်မေးမြန်းခဲ့တာပါ။ပြည်နယ်နဲ့တိုင်းအသီးသီးမှာတော့အထူးသဖြင့်မုံတိုင်းလမ်းကြောင်းမှာရှိနေတဲ့ AR တိုင်းဒေသကြီးကပသိမ်မြန်အောင်လက်ပွတ်တာမြောင်းမြခရိုင်နေမှာသက်ဆိုင်ရာဒေသခံတာဝန်ရှိသူတွေဘက်ကမုံတိုင်းသတိပေးနှိုးဆော်ချက်တွေလိုက်လံနှိုးဆော်နေပါတယ်။ခရိုင် တချို့မှာတော့ကျောင်းတွေကိုပိတ်ထားလိုက်တယ်လို့သိရကြောင်းအေယာဝတီတိုင်းလေးမျက်နှာမျိုးကဒေသခံတဦးဖြစ်တဲ့ကိုစိုးခိုင်ကအခုလိုပြောပြပါဗျ။
အဓိကမုံတိုင်းစက်ကွင်းနဲ့ဝင်ရောက်နေတဲ့ပသိန်းတို့မြောင်းများတို့ဖြာပုံးတို့အဲ့ဒီဘက်ဒီမှာတော့ကြိုတင်ပြင်ဆင်မှုတွေတော်တော်လေးလုပ်နေတယ်။ကျောင်းတွေကိုလည်းနှစ်ရက်ပိတ်ထားတယ်လို့သတင်းသိရှိပါတယ်။ကျောင်းတွေနှစ်ရက်ပိတ်ထားတယ်။နောက်ပြီးတော့ကျွန်တော်တို့အထူးမုံတိုင်းကြားရောက်ခဲ့မယ်ဆိုရင်အရေးပေါ်ကယ်ဆယ်မဲ့အတွက်ကယ်ဆယ်ရေးအတွက်ကိုအစင်းနဲ့လူစုပြီးစီးရင်ဆောင်ရွက်နေပါတယ
်။ရခိုင်ပြည်နယ်ဘက်မှာတော့ကံယူရန်နေဒေသခံပြည်သူတွေအတွက်သက်ဆိုင်ရာအစိုးရတာဝန်ရှိတဲ့သူတွေဘက်ကမုံတိုင်းသတိပေးနှိုးဆော်ချက်တွေကိုပြည်သူတွေအချိန်နဲ့တပြေးညီသိရှိနိုင်အောင်ပို့ပြီးတော့မှလှုပ်ဆောင်ပေးသင့်တယ်လို့လည်းရခိုင်ပြည်နယ်ကြောက်ဖြူဒေသခံဦးအောင်ကျော်တန်းကပြောပါတယ်
။ခိုင်ပြည်နယ်တောင်ပိုင်းဆိုပြီးတဲ့ကြောက်ဖြူတန်းတွဲဖတ်တော့ပေါ့နော်။အမှန်တိုင်းဆိုရင်ဒါလူထုတွေကိုအသိပေးတာကလိုရမယ်။ကြိုတင်ပြင်ဆင်တာဘောဟာလိုရမယ်။နောက်ပြီးအရေးပေါ်ဖြစ်လာရင်ပြည်သူစုရဲတို့ကအစဘယ်လိုလုပ်ရမလဲဆိုတဲ့အစအခုအချိန်မှာတက်တက်ကြွကြွနဲ့ရဲရဲလူထုတွေစီကိုရောက်အောင်ကိုတိုက်ရိုက်ကွာလုပ်ပြနေပြီလို့ထင်တယ
်။မုံတိုင်းတက်ခတ်လာတဲ့အချိန်မှာပြည်သူတွေဘေးလွရာပြောင်းရွှေ့နေရချထားဖို့စားနပ်ရိက္ခာကယ်ဆယ်ရေးဆေးဝါးပစ္စည်းတွေစနစ်တကျပြင်ဆင်ထားရှိတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးကပြောပါရတယ်။အထူးသဖြင့်ကတော့မုံတိုင်းတိုက်ခတ်နေတဲ့အချိန်ပင်လယ်ကမ်းရိုးတန်းတစ်လျှောက်မှာရေချောင်းသွာလာမှုတွေမလုပ်ဖို့နဲ့ရေလုံငန်းတွေမလုပ်ကြဖို့ငါးဖမ်းမထွက်ကြဖို့ရေလုံသားတွေရဲ့ပိုက်တွေငါးဖမ်းလေတွေကိုလုံခြုံတဲ့နေရာမှာကတ်ထားဖို့သတိပေးနှိုးဆော်နေပါတယ်ရှင်။ဖီယိုအင်မြန်မာပိုင်းရဲ့တနင်္ဂနွေညနေခင်းအစီအစဉ်လေးနားဆင်နေရတာဖြစ်ပါတယ်ရှင်။နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးမှာခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပါဝင်ခွင့်ပြုမှာဖြစ်ပြီးသူတို့အနေနဲ့ဖြောင့်မတ်မှန်ကန်စွာအာသွန်ခွန်ဆိုင်ပါဝင်လှုပ်ဆောင်မှုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ NND ဆိုရလက်ထက်ပြည်သူလူထုအတွက်အခွင့်အလမ်းတွေရဖို့ဆောင်ရွက်နေချိန်မှာခရိုနီလုပ်ငန်းရှင်တွေဘက်ကအရင်လိုမဟုတ်ဘဲစီးပွားရေးနယ်ပယ်မှာဥပဒေနဲ့အညီမှန်မှန်ကန်ကန်လှုပ်သွားဖို့စနေနေ့ကနေပြည်တော်မှာကျင်းပတဲ့စီးပွားရေးလုပ်ငန်းရှင်များနဲ့ဖွံ့ဖြိုးမှုမိဖက်များတွေ့ဆုံပွဲအခမ်းအနားမှာဒေါက်အောင်ဆန်းစုကြည်ပြောကြားခဲ့တာပါ။မတ်အင်ဂျင်နိုင်ပြောပြပေးပါရှင်။
ဒီတွေ့ဆုံပွဲအခမ်းအနားကိုခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေလို့နာမည်ကြီးနေတဲ့ Max Uzozo, ဈေးကဘာဦးခင်ရွှေ, ဦးတေစာကိုစားသူ့ရဲ့သားနှစ်ဦး, AD ဦးချစ်ခိုင်, ဗဒမြားငကာဦးနေဝင်းထွန်း, ဒဂုံ International ဦးဝင်းအောင်တို့အပြင်အငိမ့်စာဗိုလ်ချုပ်မှူးကြီးတန်းရွှေရဲ့မြေဖြစ်သူကိုနေရွှေသွေးအောင်တို့တက်ရောက်တာတွေ့ရပါတယ်. NLD ဆိုရတဲ့လက်ထက်မှာအရင်ခရိုနီလုပ်ငန်းရှင်ကြီးတွေနဲ့ပတ်သက်လို့သဘောထားဘယ်လိုရှိသလဲဆိုတာကိုဒေါအောင်ဆန်းစုကြည်ကသူ့ရဲ့အခမ်းအနားအဖွင့်မိန့်ခွန်းမှာအခုလိုပြောသွားပါတယ
်။အရင်တုန်းကလုပ်နေတဲ့စီးပွားရေးသမားတွေအတွက်နေရာမရှိပါမလားဆိုတဲ့ပူပန်တော့ကတွေလည်းရှိပါတယ်။ကျမတို့ကတော့အားလုံးကိုကြိုဆိုပါတယ်။ကျမတို့ရဲ့နိုင်ငံသားများအားလုံးဟာကျမတို့စီးပွားရေးတိုးတက်မှုဖွံ့ဖြိုးမှုမှာပါဝင်ပြီးတော့ဆောင်ရွက်စီခြင်းပါတယ်။အရင်တော့အတိတ်ကိုပြန်ပြီးတော့ကြည်တာမဟုတ်ဘဲနဲ့အနာဂတ်ကိုမျှော်တဲ့မူဝါဒမျိုးနဲ့ကျမတို့ကဆက်ပြီးတော့ဆောင်ရွက်သွားချင်တာဖြစ်ပါတယ်။ကျမတို့အနေနဲ့တော့ကျမတို့ပြည်သူပြည်သားတွေကနေပြီးတော့ချမ်းသာကြွယ်ဝလာကျမသဘောကျပါဒါပေမဲ့ချမ်းသာကြွယ်ဝဘုရားမှမဟုတ်ရလို့လားပေါ့အရင်တော့မှန်တာမမှန်တာအတိတ်ကိုတော့ပြန်ပြန်လို့မရတော့ဘူးအခုပြစ်ဆုံးပါမှာတော့မှမှန်ကန်ကန်ဆက်ပြီးတော့လုပ်သွားပါလို့ကျမအနေနဲ့မေတ္တာရပ်ခိုင်ခြင်းပါ
ပြည်သူအများစိတ်ထဲမှာရှိနေတဲ့ခရိုနီလုပ်ငန်းရှင်ဆိုတဲ့အပေါ်မှာ나ကြီးပြီးမယုံကြည်တဲ့စိတ်တွေပယ်ဖျောက်နိုင်ဖို့အများအကျိုးအတွက်မိမိရဲ့ချမ်းသာကြွယ်ဝမှုတွေကိုအသုံးချဖို့ဒေါအောင်ဆန်းစုကြည်ကလုပ်ငန်းရှင်တွေကိုအခုလိုတိုက်တွန်းသွားပါတယ
်။အရင်ဒီအစိုးရမတက်ခင်ကဒါအလုပ်တည်နေတဲ့မြန်မာအင်္ဂလိပ်ဘာသာစကားကိုမတန်းချင်ဘူး၊ကျွမ်းကျင်မှုဆိုပေမဲ့တောင်မှတည်နေတဲ့အသုံးနှုန်းတစ်ခုရှိပါတယ်။ခရိုနီဆိုတဲ့အသုံးနှုန်းကျွန်တော်တို့နိုင်ငံတနိုင်ငံလုံးမှာပြန့်ပွားနေတဲ့ခရိုနီတွေဒီစီးပွားရေးအောင်မြင်နေတဲ့လူတွေကခရိုနီတွေပြောရမယ်ဆိုလို့ရှိရင်အစိုးရနဲ့အနာရှိတဲ့ပုဂ္ဂိုလ်များနဲ့ပင်းပြီးတော့မိမိတို့ရဲ့အောင်မြင်မှုအတွက်လှုပ်ထားတရားဥပဒေဘောင်တွေကလှုပ်ထားမဟုတ်ဘူး။ဒါအများပြည်သူအတွက်လှုပ်ထားမဟုတ်ဘူးဆိုပြီးဒီလိုဝေဖန်ချက်တွေရှိပါတယ်။ဒီလိုဝေဖန်ချက်တွေကြားတဲ့အခါမှာကျမစိတ်မကောင်းပါဘူး။စိတ်မကောင်းဘူးဆိုတာကျမတို့ရဲ့ပြည်သူပြည်သားများအချင်းချင်းဘာလို့တောင်စိတ်ဝေးကွဲနေကြပါလဲစိတ်တကယ်လည်းဒီလိုပဲကိုယ့်အတွက်ပဲလုပ်မယ်ဆိုတဲ့လုပ်ငန်းရှင်ကြီးများကျမတို့နိုင်ငံမှာများနေသလားကိုကြိုးအတွက်ပဲကြည့်မယ်ဆိုတဲ့ပုံပုံကြီးကျမတို့နိုင်ငံမှာများနေသလားဒီလိုဟာမျိုးတွေရှိနေတယ်ဆိုရင်နိုင်ငံအတွက်ဓမ္မဝင်နေစရာဖြစ်တယ်ဒါပေမဲ့ကျမယုံကြည်ချက်တစ်ခုကအတိတ်ဆိုတာကိုယ့်အချင်းချင်းထားဖို့မဟုတ်ဘူးသင်္ကန်းစာယူပြီးတော့ရှေ့ကျမတို့ဆက်သွားနိုင်ရမယ်တစ်ချိန်တစ်ခါတုန်းကကို့အတွက်ပဲလုပ်ခဲ့တဲ့ပုံကိုယ်တွေကနောက်တစ်ချိန်တစ်ခါမှအများအတွက်မလုပ်နိုင်ဘူးလားအများအတွက်လုပ်နိုင်တဲ့အရေးချင်းတွေတို့မှမရှိဘူးလားကို့အစုအဖွဲ့ကို့ရဲ့လုပ်ငန်းကို့ရဲ့ ပတ်ဝန်းကျင်ကိုယ့်ရဲ့မိသားစုအတွက်ပဲစဉ်းစားခဲ့တဲ့ပုံကူများဟာအမြင့်ကျယ်လာပြီးတော့တတိုင်းပြည်လုံးအတွက်စဉ်းစားနိုင်တဲ့အခြေချင်းကိုမမွေးနိုင်ဘူးလားဆိုတာကိုဒါကျွန်မစဉ်းစားခဲ့ပါတယ်။ကျွန်မတို့ကဒါဖြစ်နိုင်တယ်လို့ယုံကြည်ပါတယ်။ဖြစ်နိုင်ဖို့အတွက်လည်းကျွန်မတို့အခွင့်အရေးတွေပေးပါ
စီမားရေးလုပ်ငန်းရှင်တွေအနေနဲ့ NLD အစိုးရတဲ့လက်ထက်မှာအခွန်ကိုဥပဒေနဲ့အညီမှန်မှန်ကန်ကန်ပေးဆောင်ဖို့လိုအပ်ကြောင်းဒေါအောင်ဆန်းစုကြည်ကအလေးပေးထည့်သွင်းပြောဆိုခဲ့သလိုဒီတွေ့ဆုံပွဲကိုဖိတ်ကြားရမှာလဲအကောက်ခွန်အများဆုံးပေးတဲ့လုပ်ငန်းရှင်158ဦးကိုရွေးချယ်ဖိတ်ကြားခဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ NLD စီးပွားရေးအကြံပေးကော်မရှင်အတွေ့အမှုဦးမင်းခင်ကတော့ခရိုနီလုပ်ငန်းရှင်ကြီးတွေအနေနဲ့အရင်လိုမဟုတ်ပဲဖြောက်မှန်မှန်ကန်စွာလုပ်ကင်ဖို့ဒေါအောင်ဆန်းစုကြည်ကရည်ရွယ်ပြီးတတိပေးလိုက်တာဖြစ်တယ်လို့ပြောပါတယ
်။ဒေါအောင်ဆန်းစုကြည်ကခရိုနီဆိုတော့စီးပွားရေးလုပ်ငန်းရှင်တွေတော့တရင်စကားပေးသွားတာဗျ။သူပေးသွားတဲ့တရင်စကားကျွန်တော်နားလည်လိုက်တာကတော့စီးပွားရေးကျွန်တော်ကြောင်းပြီးထူထောင်သွားလာမှသူတို့အလုံးပါဝင်ဝင်ရှိတယ်။ပါဝင်ဝင်ရှိတယ်ပါဝင်နိုင်တယ်။သို့တော့ဥပဒေအတိုင်းတရားဥပဒေလမ်းကြောင်းတိုင်းတရားဥပဒေတိုင်းလုပ်ရမယ်။ဒါပြီးတော့ဆောင်းတဲ့ဆောင်းထိုက်တဲ့ခုံတွေကိုပြေဝဆောင်ရမယ်။နောက်သူပြောရတာရှင်းပါလေ။ဟိုလမ်းတစ်ခုရှောက်ကြပါ။အမှန်ကန်ကန်လောက်ကြပါ။ဟောဒီတည်းတော့ပြောင်းလဲပါရေလိုလုပ်ပါနေတော့။ application ပါစီ။နောက်အများအတွက်တိုက်ကြည့်တဲ့ကြည့်ဖို့အချိန်ရောက်ပြီ။ဒါသူပြည့်တဲ့တရင်စကားပါပဲ။
ဒါပေမဲ့အရင်စစ်အစိုးရဆက်ဆက်နဲ့ပေါင်းပြီးစီးပွားရေးလုပ်ငန်းတွေကိုလဝက်ကြီးအုပ်ခဲ့တဲ့ခရိုနီလုပ်ငန်းရှင်တွေအနေနဲ့အာဂရိလိုက်စားတာအခွန်ရှောင်တာတွေရှိနေမယ်ဆိုရင်ထိထိရောက်ရောက်အေးအေးယူကင်တွယ်ဖို့လိုကြောင်းဝေဖန်ထောက်ပြတာတွေရှိနေပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့မိကွန်းမှာတော့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးမှာအရေးပါတဲ့အာဂရိလိုက်စားမှုကင်းစင်ရေးကို NLD အစိုးရအနေနဲ့ဦးစားပေးဆောင်ရွက်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်သူ့ရဲ့မိကွန်းမှာ NLD အစိုးရတက်လာပြီး6လအတွင်းစီးပွားရေးတိုးတက်မှုအရှိန်နှေးကွေးခဲ့ကြောင်းဒေါအောင်ဆန်းစုကြည်ကဝန်ခံပြောကြားခဲ့ပါတယ်။ဒါပေမဲ့ NLD အစိုးရရဲ့စီးပွားရေးမူဝါဒတွေကိုဝေဖန်မှုတွေနဲ့ပတ်သက်လို့အဓိကလူသားအရင်းမြစ်ကိုအားကိုးတဲ့စီးပွားရေးမူဝါဒကိုချမှတ်ကျင့်သုံးမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိကွန်းမှာတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်။
မရင်ချင်းနိုင်ပါရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်ပါတော့မယ်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
အီရန်နိုင်ငံမြောက်ပိုင်းအာဗယ်မြို့ကိုအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိနေပြီးအစ္စလာမ်ရဲ့ဆွန်ရောက် IS တို့လက်ကနေမိုဆူးမြို့ပြန်လည်ရရှိရေးတိုက်ခိုက်နေတဲ့ခတ်လူမျိုးစုခေါင်းဆောင်တွေစစ်တပ်တပ်မှုတွေနဲ့တွေ့ဆုံဆွေးနွေးပါတယ်။ကြိုတင်မချင်ညာပဲအာဗယ်မြို့ကိုရောက်ရှိပြီးမကြခင်မှာပဲနိုင်ငံမြောက်ပိုင်းခတ်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသရဲ့အကြီးအကဲခတ်လူမျိုးစုခေါင်းဆောင်မာဆော့ဘာဇနီနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့အမေရိကန်ရွေးကောက်ပွဲမတိုင်ခင်18ရက်လောက်အလိုပင်းစပင်းနီးယားပြည်နယ်ဂက်တီစပတ်မှာလှုပ်တဲ့မဲဆွယ်ပွဲမင်ကွန်းမှာ Republican သမ္မတလောင်းဒေါ်နယ်ထရန့်ကလွင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုဆန်ရအဆိုပြုချက်တစ်ခုကိုတင်ပြပြီးသူသမ္မတရာထူးရခဲ့ရင်ပထမရက်ပေါင်း100အတွင်းအမေရိကန်လူလက်တန်းစားတွေအတွက်အခွန်ငွေ35ရာခိုင်နှုန်းလျှော့ချဖြတ်တောက်မယ်လို့ပြောဆိုလိုက်ပါတယ်မြမကံရွတ်နေဖြစ်တဲ့အရာဝတီမြို့ဟွာကျွန်းပေါ်ဒေသနဲ့ရခိုင်ပြည်နယ်တောင်ပိုင်းတို့ကိုနောက်12နာရီအတွင်းမုန်တိုင်းဝင်ရောက်တိုက်ခတ်နိုင်တယ်လို့မြမနိုင်ငံမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတိပေးထားပါတယ်။အရာဝတီတိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်တောင်ပိုင်းတို့မှာ၄တိုင်းနှုတ်တနာရီကို45မိုင်ကနေမိုင်50အထိတိုက်ခတ်နိုင်ပြီးမုန်တိုင်းဝင်ရောက်တိုက်ခတ်ချိန်မှာအရာဝတီတိုင်းလပ်ပတ်တာခရိုင်နဲ့ရခိုင်ပြည်နယ်တန်တွဲခရိုင်အတွင်းမှာမုန်တိုင်းတီရကအမြင့်ဆုံး9ပေကနေ10ပေအထိမြင့်တက်နိုင်တယ်လို့လဲမိုးလေဝသနဲ့ဇလဗေဒကခန့်မှန်းထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.